ဒီခိုင်ဒီနေရဲ့အခြေအနေဟာအမတန်စိတ်ပျက်ဖို့လည်းကောင်းတယ်ဝမ်းနည်းဖို့လည်းကောင်းတဲ့အခြေအနေဖြစ်နေတယ်စိုးရင်စရာလည်းကောင်းတယ်ဘာလို့ဆိုတော့အခုအကုန်လုံးသိရတဲ့အတိုင်းဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာနိုင်ငံတကာရဲ့ PR တွေကအရင်ပြင်းထန်နေတယ်အထူးသဖြင့်ရခိုင်ဒေသကိုပုံပုံပြင်းထန်နေတယ်ရင်ထန်နေတယ်ဒီဘက်ကအချင်းချောက်မှုတွေနိုင်ငံတကာအသောအိမ်မှာကုလသမဂ္ဂမှာ R2B ကိစ္စတော့ဘာလို့အောင်ဖော်လဲအဲ့တော့ဒီအစိုးရဘက်ကလည်းသူ့အပြူဟာနဲ့သူတော့ခုခံဖို့လုပ်တော့ဗောဒါပေမဲ့ဖြစ်ရောက်မှုတိုးတက်မှုတွေမမြင်ဘူးအဲ့တော့ဘာရှိမှဘာဖြစ်လာမလဲဆိုတာကိုကျွန်တော်တို့ကြိုတင်မခံမနိုင်ဘူးအဲ့ဒီအချိန်မှာကျွန်တော်တို့လွတ်တော်ထဲမှာလည်းပြောပါတယ်ဒီတပ်မတော်ရဲ့အစိုးရရဲ့နိုင်ငံရေးပါတီတွေရဲ့ခိုင်ကအင်အားစုတွေအကုန်လုံးတညီတမျိုးတည်းနဲ့ဒီဟာကိုစဉ်းစားခံပြီးရင်ဆိုင်ရမယ်ဆိုတဲ့ဟာမျိုးကျွန်တော်ပြောပါတယ်ဒီခိုင်မှာလည်းဒီလိုပဲဖြစ်တဲ့ ਨੇ ဒါပေမဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့အခါမှာနံပါတ်1အချက်ကတော့ဒီခိုင်တွေရဲ့အခန့်အငန်းဟာပျောက်နေတယ်ဒီခိုင်တွေရဲ့ပတ်ဝန်းပူးပေါင်းမှုကိုလမ်းဖွဲ့မထားဘူးအဲ့ဒီနောက်ဒီခိုင်တွေရဲ့အာဘော်ဒီခိုင်ပြည်သူတွေရဲ့အသံဟာပျောက်နေတဲ့အတွက်ကြောင့်ဒီထက်မှကျွန်တော်တို့ကကြားထဲမှာညက်တဲ့ပုံစံမျိုးဖြစ်နေနောက်ဒီအတချက်ပေါ်လေနောက်တစ်ချက်ကတော့ပြည်နယ်အစိုးရနဲ့ပြည်နယ်လွတ်တော်ကြားထဲမှာရှိတဲ့ပုတ်တိုင်မှုဟာလည်းတော်တော်လေးပြင်းထန်ပါတယ်ပြင်းထန်တယ်ဆိုတာကိုဘဟုကပဲမသိလို့လားတော့မသိဘူးအဲ့ဒါကတော့ဒါကောင်းတဲ့လက္ခဏာမဟုတ်ဘူးနောက်ကျွန်တော်တို့ဒီဝန်ကြီးတစ်ပါးကိုဖြုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီဝန်ကြီးဟာတော့ဘလို့မှလက္ခဏာကြီးကြောင်းရှိပါဘူးကျွန်တော်လူရည်ကြိုင်လေအမတန်ညာဖြစ်နေမောက်ပါတယ်အဲ့တော့သူ့ပေါ်မှာသူ့အမားပေါ်မှာလွတ်တော်ကလှုပ်လိုက်တဲ့ခါမှာလည်းခိုင်ပြင်းနေဆိုတာသိကျင်တဲ့ပုံတော့မရဘူး။တော့မြောက်ဦးကိစ္စဖြစ်လာတဲ့ခါမှာလည်းတရားဘလို့ဖြစ်ဖြစ်ဒီမိုကရေစီလူ့ဖွဲ့စည်းတစ်ခုကိုတည်ဆောက်နေတဲ့ခါမှာဘလို့မှလက်ခံနေစရာချီတဲ့ဖြစ်ရတစ်ခုပဲ။အဲ့တော့အဲ့ဒီဖြစ်ရပေါ်မှာကိုတို့ရဲ့ဂျူစီမံခန့်ခွဲမှုရန်ဖြစ်နေတာကိုမခံရနဲ့။ဒါကတော့လှုပ်တာမှန်တယ်ဆိုတဲ့အပေါင်းမျိုးလှုပ်သွားတဲ့ခါကျတော့ဒီဘက်ကလွတ်တော်ကလည်းပြန်တုံ့ပြန်တာပေါ့လေ။ဘာလို့ဆိုလွတ်တော်တန်းမှာလည်းရောက်အချိတဲ့အမတ်တွေရှိတယ်။နောက်ရခိုင်ပြည်သူတွေဆက်ရခါကြတော့လွတ်တော်ဘက်ကလည်းတော်တော်လေးခံစားရတယ်။အစိုးရဘက်ကတော့သိခံစားပါဖို့မပေါ်ဘူးဒါလိုရိုးလို့ဆင်မဲ့ဖြစ်ရဖြစ်စင်မဲ့ထင်တယ်။သူလွတ်တော်လမ်းကြောင်းကစူးစားတဲ့ခါမှကြတော့လေခေါတိုက်မျိုးတွေတခါဖြစ်ပြန်ရော။နောက်ပူဆိုးတာကကျွန်တော်တို့မြောက်ဦးဟာဘလို့ခေါမလဲဗျာ။စိတ်တန်ရာရနေမြို့တမြို့လိုဖြစ်သွားရင်ကြောက်စိတ်ကြီးလည်းရှိတယ်။နော်ဟိုဒေါသထွက်တာကြီးနာကြီးတာတွေနော်အကုန်လုံးခရမတခုလိုခံစားနေရတယ်။အဲ့မျိုးကိုခိုင်ပြည်နယ်ဝန်ကြီးတပါးလာပြီးတော့ပြည်နယ်ရံပုံငွေကနေပြီးဖွံ့ဖြိုးရေးရဲ့လုပ်တဲ့ project ဒီ tender တွေကိစ္စမှာတကယ်ကိုမိုက်မိုက်ရိုင်းရိုင်းကိုကြတဲ့လုပ်ရမျိုးတွေနဲ့သူချင်းရဆိုင်ပြီးလုပ်တော့တယ်အဲ့တော့ခိုင်ပြည်နယ်ဆိုတာဒီမိုကရေစီကိုလည်းမသိဘူးအမျိုးသားပြန်လဲတင်းမြောက်ဆိုတာလည်းမသိဘူးအဲ့ဒီဘူးဒီတော့မောင်းတော့နေပြီးမှာအရှုံးရှာအာဏာနဲ့ပတ်သက်ပြီးတော့တိုက်ပြီးဘလို့အခက်အခဲကြီးနေဆိုတော့လေ cabinet ကသိဖို့မရဘူးအဲ့တော့တော်တော်စိတ်ပျက်ဖို့ကောင်းတယ်အဲ့တော့ကျွန်တော်တို့ကဘလို့လုံးမယ်ကျွန်တော်အာဏာလည်းမရှိဘူးပါဝါလည်းရှိတာမဟုတ်ဘူး check and balance ကိုလည်းသူတို့တန်ဖိုးမထားဘူးအဲ့တော့ဟိုအပေါ်ကတက်ဆိုင်ရလူကြီးတွေကလည်းကျွန်တော်တို့မိန်းမနေမှာတော့ချောနေတာပဲချောမွေးနေတာပဲဒါပေမဲ့လက်တွေ့ရခိုင်ပြဿနာမှာအဲ့လိုချစ်ချစ်ခင်ခင်နဲ့ဖြစ်အောင်ပူးပေါင်းဆောင်ရွက်ပြီးလုပ်အောင်ဖန်တီးပေးနိုင်တဲ့အချင်းချင်းတစ်ခုကိုသူတို့လုံးဝပေးနိုင်ဘူ
းဟုတ်ကဲ့ဦးလာဆိုပြောတဲ့အချိန်မှာအချက်လက်တွေအများကြီးပဲကျွန်တော်တစ်ချက်ချင်းပြန်ပြီးတော့လည်းမေးချင်ပါတယ်ပထမဆုံးတစ်ချက်ကပထမပြည်နယ်ဝန်ကြီးတပါးကိုပြည်နယ်လွှတ်တော်ကဖြုတ်လိုက်တယ်အဲ့လိုဖြုတ်နိုင်တဲ့အာဏာတော့စီစီတာပေါ့ဆိုတော့အခုချက်စားပြစီပြီးတော့လက်ခံနိုင်စရာမရှိဘူးဆိုတော့အပြုမှုကိုလုပ်နေရဆိုတော့ဝန်ကြီးအဲ့ဒီဝန်ကြီးကိစ္စကလွှတ်တော်မှာအဲ့လိုအေးအေးထုတ်ပယ်လို့မရဘူးလားခင်ဗျာ
လွှတ်တော်ဘက်ကလည်းချင်းချင်းနေဝင်ရပါတယ်ဘာလို့ဆိုတဲ့ခါကျတော့စီမံခန့်ခွဲမှုညံဖြင်းတယ်နော်အာဂရီတိုက်စားမှုကော်မရှင်ကကင်တွေလို့ရတဲ့ဟာတွေကပေါ်ပေါ်ထင်ထင်ဖြစ်တယ်ဒါကိုပြည်နယ်မှာတာဝန်ရှိတဲ့ဝန်ကြီးချုပ်ကသိရမယ်အပေါ်ကသိရမယ်ပါတီစီကန်ထိန်နေရဲ့ကော်မတီကသိရမယ်အရေးယူမှုတွေလောရမယ်အဲ့တော့ကျွန်တော်တို့ကတစ်ခါလုပ်ပြီးဆိုရင်နောက်တစ်ခါလုပ်ပြရင်လည်းလွတ်တော်ဟာလူများစုနဲ့ဘူကြရဲ့နော်ပြည်နယ်စုအုပ်ကိုဘာလုပ်တယ်ညာလုပ်တယ်ဆိုပြီးဟိုရင်တစ်ခါကလည်းဥညာဉ်ဝင်တော့ပြောပါတယ်နော်အဲ့လိုဆိုပြဿနာပူဆိုးသွားလိမ့်မယ်တကယ်တော့တော်တဲ့သူလက်ရှိပါတယ်နော်နမဲဆိုးမထွက်တဲ့ဒေါက်တာချမ်းသာတို့လိုလူမျိုးတွေလည်းရှိပါတယ်နော်အဲ့တော့ကျွန်တော်တို့ကတော့ဘယ်ပါတီလို့မဟုတ်ပါဘူးတကယ်စီမံခန့်ခွဲမှုကောင်းတဲ့သူကိုလုပ်ပါအခုကဒီရခိုင်ပြည်နယ်ပူးတောင်မောင်တော်ရခိုင်ကလုံးတဲ့ခါမှာလေဒီကက်ဘိနက်ကိုလည်းတက်တက်ကြောကြောနဲ့လူထုနဲ့အတန်ကိုနားထောင်ပြီးတော့ကျွန်တော်တို့ပါတီစံတန်းစိုးတွေမရှိဘူးနဲ့ဒါသမျိုးသားလုံးနဲ့ပတ်သက်တဲ့ပြည်ထောင်စုတစ်ခုလုံးနဲ့ပြသက်တဲ့ပြဿနာပဲဆိုတော့ရင်းနှီးမှဟိုတကယ်ကော်မစ်မန့်ရှိနေဖို့လိုတယ်ဒါပေမဲ့အခုမဖြစ်ဘူ
းနောက်တစ်ခုကျွန်တော်မေ့ချင်တာကအဲ့ပြည်နယ်အုပ်ချုပ်ရေးနောက်ဘ ਹੁ အစိုးရပိုင်းကအားနည်းချက်တွေကိုပြောပြတော့အဲ့နိုင်ငံရေးပါတီတွေဘက်က အားနည်းချက်ကောမရှိဘူးလားခင်ဗျာအဲ့ဒါကောဘာပြောစရာရှိလဲ
နိုင်ငံရေးပါတီတွေဘက်ကတော့ young strong ဖြစ်တာမျိုးတော့မရှိဘူးဒါပေမဲ့ကျွန်တော်သတိထားမိတာတစ်ခုရှိတယ်ရခိုင်ပြည်မှာရှိတဲ့လူထုဟာနည်းနည်းပို့ပြီးတော့ radical ဆန်လာသလားလို့ဟိုပထမ၅နှစ်ပေါ်လေဦးသိန်းစင်အစိုးရလက်ထက်တော့ဦးလှမောင်တင်တို့ဘိုလ်ချုပ်မောင်မောင်အောင်တို့လက်ထက်တုန်းကတော့နည်းနည်းဒီလောက် radical မဆန်ဘူး radical မဆန်ဘူးသူတို့လည်းနည်းနည်းလူတို့နဲ့လည်း flexible ဖြစ်တယ်လူတို့ကိုလည်းပေါင်းတတ်တယ်တင်းတတ်တယ်ဂိုင်းတွေတတ်တယ်ငါအခုဟာကနည်းနည်းလူတို့နဲ့ကင်းကွာသလိုဖြစ်တယ်လူတို့ပေါ်မှာလုပ်တဲ့ policy တွေမှားလာတယ်ဒီကုနာပြောလူတို့နဲ့တဟဇာတာမဖြစ်ဘူးခါကြတော့လူတွေဟာပိုးပြီးတော့ radical ဆန်လာတယ်ဒီအစိုးရတွေကိုအကောင်းမမြင်ဘူးလွတ်တော်တွေကိုလည်းအကောင်းမမြင်ဘူးနောက်ဒီလိုမျိုးဥပဒနာတွေဖြစ်တဲ့ခါမှာပိုးဆိုးသွားတယ်နော်နောက်တစ်ခါဒီဘက်လည်းပြည်တွင်းစစ်ဘက်ကလည်းပြည်တွင်းစစ်ရဲ့အရေးအယောင်တွေကလည်းရခိုင်ပြည်ကိုလာခိုင်းနေတယ်ဆိုတော့ဒီဟာဒီဒီမိုကရေစီထရန်ဇီရှင်ပေါ်မှာအယုံကြည်နည်းလာသလိုဖြစ်တယ်ဒါကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့ဒါကိုပြည်နယ်အစိုးရလည်းသိတယ်နော်ဗဟိုအစိုးရလည်းသိတယ်ဒီခိုင်မှာ liberalize လုပ်ပေးဖို့လိုတယ
်အဲ့တော့ဒီခိုင်ပြည်သူလူထုအများစုကတော့ ANP ကိုအများကြီးထောက်ခံကြတယ် ANP ပါတီအနေနဲ့တော့ဒီလိုတိတ် radical ဖြစ်လာတာကိုပြန်ပြီးတော့အစိမ်းဆော့ပေးဖို့ထိမ့်ပေးဖို့ကြိုးပမ်းတဲ့အထောက်အမှုတွေရောရှိပါလ
ားကျွန်တော်တို့ဘူအားဖြင့်တော့ဒါ radical ဖြစ်တယ်ဆိုတာကျွန်တော်တို့မကြိုက်ဘူးမကောင်းဆိုတော့ဒီဒါမဲ့ဒါမဲ့လူထုက radical ဖြစ်နေအလန်း radical ဖြစ်လာတဲ့ချိန်မှာကျွန်တော်တို့ကလည်းဒါကိုလက်တလုံးဝင်လုပ်လို့တော့မရဘူးကျွန်တော်တို့ဒါဆိုဒါ radical ကို tempo ဆော့ဖို့အတွက်ဆိုရင်ဘ ഹു အစိုးရအတွင်းနဲ့ဘ ഹു အစိုးရနဲ့တော့ပြည်နယ်ဆွတ်နေလောက်လူထုကို liberalize လုပ်ပေးရမယ်နည်းနည်းဟိုကျွန်တော်တို့စီးပွားရေးလွတ်လပ်မှုတွေတခြားလွတ်လပ်မှုတွေเนาะကျွန်တော်တို့ဖွဲ့စည်းပုံဆိုင်ရာလွတ်လပ်မှုတွေနဲ့ဒီသားတွေကို liberalize လုပ်ပေးရမယ်အဲ့ liberal side ကိုပြောဆိုရင်ကျွန်တော်တို့ဟာဒီမိုကရေစီခွင့်လည်းမခံစားဘူးတရားစတာလည်းမခံစားဘူးငါတို့ကိုဖိနှိပ်တယ်ငါတို့ရှာနေတယ်ဒီလွတ်တော်ဟာမတည့်ရမရှိဘူးဒီမိုကရေစီဟာတည့်ရမရှိဘူးလို့ဒီမြင်လာလိမ့်မယ်တစ်ဖက်မှာလည်းဒီဘက်ကဒီ terrorist တွေဝင်လာတယ်ဒါဘင်္ဂလီတွေကလည်းအဲ့လိုမူမှန်တဲ့သဘောထားတွေနဲ့အမျိုးမျိုးပြည်ထောင်စုကို pressure ပေးနေချိန်မှာပြည်သူတွေရားထဲမှာအဲ့ radical ဆန်လာတယ်ဆိုတာတိုက်ပြည်တွေဘလို့မှမကောင်းဘူး
အဲ့ဒါကိုညှိနှိုင်းမှုအတွက်ရခိုင်ပြည်သူလူထုအပေါ်မှာဩဇာလွှမ်းမိုးနိုင်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့ဒီအာဏာပိုင်အစိုးရတွေနဲ့လည်းပဲနည်းနည်းပြောဆိုဆက်သွယ်နိုင်တဲ့ဆွေးနွေးညှိနှိုင်းနိုင်တဲ့အခြေအနေမျိုးလုံးဝမရှိဘူးလားအဲ့လို
မရှိဘူးမရှိဘူးကျွန်တော်တို့ဒီမှာဒီ NCA လက်မှတ်ထိုးတဲ့မှာကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပြောတဲ့ main hall တော်တော်ကောင်းပါတယ်ဘလို့မှကိုအရင်ပေါ်စရာမရှိအောင်တကယ်ဒီခံစားမှုကလည်းတည်တည်ငြိမ်ငြိမ်နဲ့သွားမယ်လမ်းကြောင်းတွေကိုအခက်ခဲတွေကိုတခါတည်းသူပြင်ကြဒါမှအဲ့ဒီမိန်ကုန်းတွေကိုကျွန်တော်ထင်တယ်အဲ့ဒီမိန်ကုန်းတွေကိုရခိုင်ပြည်နယ်ကဲမင်းတွေကနားဟောလေလားဖတ်မဖတ်ရလားနော်နိုင်ငံတော်ခေါင်းဆောင်ကိုရိုးရဲ့ပါတီခေါင်းဆောင်တွေကပေးထားတဲ့လက်ညှိုးချက်မိန်ကုန်းတွေကိုအောက်ရှိမှာအကောင့်ထဲပေါ်ဖို့အတွက်ပေါ့ဘလူးစီမံချက်တွေရှိတယ်လေအဲ့ဒါပြဿနာပဲအဲ့တော့အပေါ်ကလူကြီးတွေကတော့လက်ညှိုးနိုင်ငံရေးလက်ငံချက်တွေပေးတယ်အောက်ကလူတွေကတော့ဘာမှမလုပ်ဘူးအဲ့တော့ပြောရင်တလို့ပြောဘူးဒီတော့မောင်းတော့မှလည်းမိလောင်နေလောင်ဒီဘက်ကခိုးလို့ကောင်းလေဆိုပြီးတော့ဟိုဘက်ရောမှမိလောင်ရင်ဒီဘက်ရောခိုးလို့ကောင်းလေဆိုတဲ့ idea မျိုးနဲ့အဲ့ဒီဝင်ကြီးတက်လို့နေကြတယ်ဆိုတော့တော်တော်ဒုက္ခရောက်တာဗောအတိုင်းပြီးဘလို့လို့ငြင်းရမ်းတော့မလဲ
အဲ့လှုပ်ပြင်းနေလှုပ်တော့မှာရောဘဟုတွတ်တော်ရီမှာရောဒီခိုင်ပြင်းနေကနိုင်ငံရေးသမားတွေကိုယ်စားတွေအနေနဲ့အပြုတ်သဘောနဲ့ရောတင်ပြသလားအဲ့ဒါကိုတင်ပြတော့ရောသူတို့လက်မခံဘူးလ
ားအဲအခုချီတော့ကျွန်တော်တို့ဘက်ကတော့လွတ်တော်ထဲမှာတော့လောလောဆယ်ဒီ policy ရပိုင်းနဲ့ကျွန်တော်ဆွေးနွေးတာတော့မရှိပါဘူးကျွန်တော်တို့ development issue ပေါ်လေဒေတာဆိုင်ရာဖွံ့ဖြိုးရေးအတွက်ကျွန်တော်တင်ပြတာတွေပြောတာဆိုတာရှိပါတယ်နောက်ဒီပူးတည်အောင်တော့ကဒီအစိုးရရဲ့စီမံချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရတခုတင်ထားတာရှိပါတယ်နော်ပူးတည်အောင်ကိုယ်စားလှယ်ကအဲ့ဒါကိုတော့ဆွေးနွေးတဲ့ခါမှာဒီဘက်ကဒီကျွန်တော်တို့မြတ်တော်ကိုယ်စားလှယ်တွေပေါ့လေကျွန်တော်တက်မတော်သားကိုယ်စားလှယ်တွေကတော့ဒီအမျိုးသားလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နဲ့ဒီသဘောတူကြပါတယ်သူတို့ကတော့ကုန်းလုံးချင်မှုနားလေနိုင်ငံရှိတယ် NLD ဖက်ကလူတွေကတော့နည်းနည်းနားလေဟိုအားနေတယ်သူတို့ကောင်းအခြေရေမြေပြင်ရှင်တွေကိုမသိဘူးတော့ဖြစ်စဉ်ကိုမသိဘူးနောက်ခံသမိုင်းရောင်းတွေမသိတဲ့ကြောင့်သူတို့စန္ဒာဆွဲနဲ့ထပြီးဆွေးနွေးကြတာလည်းရှိတယ်အခုတော့နည်းနည်းပါပါနားလေလာပြီးတော့ယူဆပါတယ်အဲ့တော့ဒီလာမယ့်နှစ်ရက်မှာတော့စောင့်ကြည့်ရမယ်အဲ့ဒီအဆိုပေါ်မှာဘယ်လိုတုံ့ပြန်ရမလဲဆိုတာ
နောက်တစ်ခုမေးချင်တာကရခိုင်ပြည်နယ်မှာအင်အားအကောင်းဆုံးနိုင်ငံရေးပါတီဖြစ်တဲ့ ANP မှာခေါင်းဆောင်မှုအပြောင်းလဲဖြစ်နေတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူးအဲ့တော့ခေါင်းဆောင်မှုအပြောင်းလဲဖြစ်လာရင်မူဝါဒသဘောထားမှာရောလည်းအပြောင်းလဲဖြစ်လာနိုင်ပါသလား
ကျွန်တော်တို့ပါတီမှာတော့ကျွန်တော်တို့ချထားတဲ့မူရှိတယ်ပေါ့နော်အရင်တော့ကတော့ကျွန်တော်တို့ DE ဆိုတာ ကျွန်တော်တို့ပါတီ RNDP စတင်ရတဲ့ development ရဲ့ equality ရဲ့ democracy ရဲ့ပေါ့လေအဲ့မှာနောက်ပိုင်းကျွန်တော်2010လောက်ပွင့်လင်းလာတဲ့အခါမှာကျွန်တော်တို့ federalism ကပဲမာပြည့်နိုင်ငံရေးပြဿနာဖြစ်ပြီးတွင်းစစ်ရစေးရေး federal နိုင်ငံတည်ဆောက်ရေးဆောင်မှုရှလာပါတယ်ကျွန်တော် DED ရဲ့ကျွန်တော် plus F federalism ပေါ့ဒါကျွန်တော်ပါတီရဲ့မူပါပဲအဲ့ဒီပါတီရဲ့မူပေါ်မှာပဲကျွန်တော်အပြောင်းလဲတော့ရှိနိုင်မှာတော့မထင်ဘူးဒီနည်းနဲ့ဗမာပြည့်နိုင်ငံလမ်းကြောင်းဟာပြည်တွင်းစစ်ရစေးရေးဒီမိုကရက်တစ်ကာချာနိုင်ငံပြည်သူဆွေးနွေးပြီးတော့ကျွန်တော်ဖက်ဒရယ်နိုင်ငံသစ်ကိုဘယ်လိုထောင်မလဲဖက်ဒရယ်နိုင်ငံသစ်ထောင်မဆိုရင်ကျွန်တော်ဖွဲ့စည်းပုံပြောင်းရမယ်ဖွဲ့စည်းပုံကိုတဖြည်းဖြည်းကျွန်တော် process တစ်ခုနဲ့ကျွန်တော်ပြောင်းမယ်ဆိုတော့အဲ့ဒါပါပဲ